ထိုင်းမြန်မာနယ်စပ်ထောက်ကီနယ်မဲဆောက်မြို့အထက်စစ်စေးရေးဂိတ်မှာဟင်းသီးဟင်းသီးရက်တွေကြားထဲမှာပုံအောင်ပြည်လိုက်ပါလာတဲ့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား14ဦးကိုဖေဖော်ဝါရီလ28ရက်နေ့ကထိုင်းလုံခြုံရေးတပ်ဖွဲ့တွေဖမ်းဆီးခဲ့တယ်လို့တနေ့တည်းမှာပဲမဲတောင်မြို့နယ်ထဲမှာပဲနောက်ထပ်မြန်မာ40ဦးဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းတွေကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့ကနေဘန်ကောက်အထက်ဒုတိယစစ်ဆေးရေးဂိတ်မှာဟင်းသီးရွက်တွေကြားပုံပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတရားစင်ကျော်ကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
။သူတို့ကဒီမဲဆောက်မြို့တောင်ဘက်ပုတ်ပြမြို့နယ်54ကီလိုမီတာကနေလာကြတာ။တင်းနဲ့တင်းကပေါ့ကော်ပီထုတ်တွေတင်ထားတဲ့ကားနဲ့သူလာကြပြီးတော့မဲဆောက်ကနေဘန်ကောက်အထက်မဲဆောက်မြို့နယ်ဧရိယာဝေဟင်းဖုန်ဂိတ်9ကီလိုမီတာကိတ်မှာအထက်ခံရတာယောက်ျားလေး6ယောက်မိန်းကလေး6ယောက်ကလေးတယောက်အဲကော်ပီထုတ်ကားရဲ့ကြားထဲမှာရှို့ပြီးတော့သူပုံနေတာပေါ့အဲ့ဒါကိုထိုင်းလုံးကျူးဖွဲ့နေမိတာကာလမပေါင်း14ရက်နောက်တူကဒီတောင်းမြေကိုဖြတ်လာပြီးတော့တအူးဘတ်2000လုံးနဲ့ဘန်ကောက်ပါဝင်မြူကြီးပြကြီးမှာအလုပ်လုပ်ဖို့လာတဲ့မြန်မာနိုင်ငံသားအယောက်40ကြား28ယောက်မဆန်တဲ့ယောက်အဲအစုတစုလည်းရှိတယ်ပမာဒီကောင်နဲ့ဟောမက်တောင်ကြည့်ရမလို့တောင်းမြေကိုဖြတ်ကူးနေကြံရင်းနဲ့မှာဒီမှာလူမျိုးတပ်ဖွဲ့ကြီးအဖမ်းပြီးတာ24 24 25 26 29 430 440 40နီးပါးဒီ၄ရက်အတွင်းမှာဖန်ကန်
ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူညီမှုစာချုပ်လာရတရားဝင် MOU စနစ်နဲ့အလုပ်သမားတွေခေါ်ယူနိုင်ဖို့အရေးကိုဗစ်ကပ်ဘေးကြောင့်ကြာကြာမှုတွေရှိနေချိန်မှာအလုပ်ပိုင်းအခွင့်အလမ်းတွေရဖို့အတွက်မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းတွေကနေလာကြသူတွေပုံများလာတယ်လို့လည်းဆိုပါတယ
်ထိုင်းနဲ့မြန်မာပူးပေါင်းပြီးတော့ပေါ်ဆောင်ရမယ်တရားဝင်လမ်းကြောင်းမဖွင့်မချင်းအဲ့လိုတရားဝင်ဝင်ရောက်တဲ့လုပ်ငန်းတွေကတိတိတသာကျော်နေချဆွင်သွားမယ်လို့တော့မယူဆဘူးရှိနေဦးမှာပဲဒီဖေဖော်ဝါရီလတစ်လလုံးကတော့တရားဝင်မြန်မာ9000ဝန်းကျင်လောက်အဖမ်းခံရတယ
်ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးမှာတော့ထိုင်းနိုင်ငံအတွင်းဖမ်းမိတဲ့နိုင်ငံသားသားရှစ်ပြောင်းလို့တမအကြီးအတွက်6000ကျော်လောက်ရှိမယ်လို့လည်းထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်